မြန်မာနိုင်ငံလေးချောင်းပိုင်နယ်ထဲကိုအိန္ဒိယနယ်စပ်လုံခြုံရေးတပ်ဖွဲ့ရဲ့ဟာရင်ကျူးကျော်ဝင်ရောက်ခဲ့ကြောင်းမြန်မာအစိုးရကအိန္ဒိယအစိုးရထံတိုင်ကြားစာပေးပို့ခဲ့ကြောင်းအိန္ဒိယအခြေစိုက် The Times of India သတင်းစာမှာရေးသားထားပါတယ်။အဲ့ဒီဖြစ်ရဟာအိန္ဒိယမြန်မာနယ်စပ်မီဇိုရမ်ပြည်နယ်အတွင်းကဇိုခေါ်သာကျေးရွာမှာအခုနှစ်ဖေဖော်ဝါရီလ3ရက်နေ့မှာဖြစ်သွားခဲ့တယ်လို့ဆိုပါတယ်။အဲ့ဒီအဖြစ်အပျက်နဲ့ပတ်သက်လို့ဖြည့်ရှင်းချက်ပေးဖို့အိန္ဒိယပြည်ထောင်စုဝန်ကြီးဌာနကတဆင့်နေကြားဆောင်တပ်ဖွဲ့ထံအိန္ဒိယပြည်ပရေးရာဝန်ကြီးဌာနကအကြောင်းကြားစာပေးပို့ခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံလေကြောင်းပိုင်နယ်ထဲကိုသူတို့ရဲ့ဟာရင်တွေကျူးကျော်ဝင်ရောက်ခဲ့ခြင်းမရှိကြောင်းနေကြားဆောင်တပ်ဖွဲ့ကအိန္ဒိယအစိုးရထံအကြောင်းကြားစာပေးပို့ခဲ့တယ်လို့ဆိုပါတယ်။ဌာနအတွင်းစုံစမ်းစစ်ဆေးမှုတွေကဖေဖော်ဝါရီလ3ရက်နေ့တုန်းကအဆင့်မြင့်အပေါ်စားရဟာရင်တဆင့်ဟာကွန်ဘီဂရမ်လေတာအခြေစခန်းကနေနိုင်ငံနေဇက်ဒေတာတလျှောက်မီတာ 9500 လောက်အမြင့်မှာပြန်တန်းခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့နေကြာဆောင်တပ်ဖွဲ့ရဲ့ရဟယင်ဟာအိန္ဒိယနိုင်ငံပိုင်မီဇိုရမ်ပြည်နယ်ကိုဖျက်ချော်ပြီးမြန်မာနိုင်ငံလေကြောင်းပိုင်နယ်ထဲကိုကျူးကျော်ဝင်ရောက်ခဲ့ခြင်းမရှိဘူးလို့ခြေပပြောဆိုပါတယ်။2015ခုနှစ်တွင်အိန္ဒိယစစ်တပ်ကမြန်မာနိုင်ငံပိုင်နယ်ထဲကိုဝင်ရောက်ပြီးစစ်ဆင်ရေးပြုလုပ်ခဲ့ပြီးတဲ့နောက်နိုင်ငံအကြားဒီကိစ္စဟာအတိမ်ဆောင်းမခံတဲ့ကိစ္စရပ်တစ်ခုဖြစ်လာခဲ့ပါတယ်။